မြန်မာနိုင်ငံတော်ဝန်ဒီသတင်းပတ်တွေထဲမှာမုတ်တုံမိုးအားကောင်းပြီးတော့မိုးများရေကြီးနေလို့မွန်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်တနင်္လာရီတိုင်းပါဝင်ပြည်နယ်နဲ့တိုင်းတော်တော်များများကဒေသခံပြည်သူလူဦးရေတသိန်းကျော်ရေပေးတင်နေပါတယ်။ဒီကနေ့မှလည်းစစ်တောင်းမြစ်၊ရွှေကျင်မြစ်၊တန်လွင်မြစ်တွေမှာမြစ်ချောင်းတွေကစိုးရိမ်မဲ့အထက်ကျော်လွန်မြင့်တက်နေစေဖြစ်ပြီးဘေးပတ်ဝန်းကျင်ဒေသတွေမှာရေလွှမ်းမှုမှုတွေဖြစ်နေစေပါ။အထူးသဖြင့်ကတော့မွန်ပြည်နယ်တွင်မှလူတောင်းနဲ့ချီအိုးရေဆွန့်ခွာပြီးယာယီရေပေးဆောင်စခန်းတွေမှာခိုးလုံနေကြရပါတယ်။အဲ့ဒီဒေသမှာပဲဒီကနေ့နေရာတချို့မှာထပ်ပြီးမြေပြိုကျတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။မင်းကတောင်ပြိုကျမှုဖြစ်ခဲ့တဲ့နေရာကိုတော့ဒုသမ္မတဦးဟင်နရီဘန်တီယူနဲ့မွန်ပြည်နယ်ဝန်ကြီးချုပ်ပါဝင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးတို့တွားရောက်ကြီးစုခဲ့ပါတယ်။ဒီကကတော့ဒီမွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမြေပြိုကျမှုမှာတော့အနည်းဆုံးလူ30ကျော်သေဆုံးပြီးလူ50ကျော်ပျောက်ဆုံးနေစေဖြစ်ပါတယ်။တောင်ပြိုကျမှုမှာပျောက်ဆုံးနေစေဒေသခံပြည်သူတွေကိုလူအင်အားဆက်အင်အားတွေတုံ့ပြန်ကူညီကယ်ဆယ်ရှာဖွေနေစေရှိနေပါတယ်။အခုထိလှုပ်ဆောင်နေတဲ့အနေအထားတွေနဲ့ပတ်သက်လို့မွန်ပြည်နယ်ပထုံမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်တော့ခိုင်ခိုင်လက်ကိုဆက်သွယ်မေးမြန်းကြည့်တော့သူကအခုလိုစပြောပြပါတယ်
တော့မနေ့ကမနေ့ခွန်ခွဲရနေရှင်းနိုင်ကြမှာဖြစ်တာမှာလက်ရှိအနေထားကကားစီးရေဘလောက်ရှိလဲဆိုင်ကယ်စီးရေဘလောက်ရှိလဲအိမ်လုံးရေဘလောက်ရှိလဲဆိုတာကတော့ဒီစားချင်းတိကျတော့မရသေးဘူးဒါပေမဲ့အခုလက်ရှိတန်ရာရတဲ့သူက26ဦးမနေ့ကသေးမှာရှိပါတယ်သေဆုံးတဲ့သရင်ကမနေ့ကညအထိက22ယောက်ဒီနေ့မနေ့8ယောက်ဆိုတော့အလုံးပေါင်းအယောက်30လို့တော့ကျင်းတဲ့ခါတာရှိတယ်ကျဟုတ်ကိုကြီးကလည်းရင်းနှောက်ဆုံးစီမီကကြတော့မနေရတဲ့ဟိုသမတော်တော်ကလေဓာတ်ဟိုးတွေဒုစားတွေနဲ့စပြီးတော့လမ်းကိုအရင်ဆုံးတစ်ဖက်တလန်းလမ်းတစ်ဖက်ချမ်းပေါ့ပွင့်သွားအောင်အရင်ဆုံးထိုးရတော့တချောင်းကိုအရင်ဆုံးစလုပ်တာပေါ့နော်ဆက်ဘက်ဟိုးရှစ်စီမနေရစပြီးတော့သုံးပါရင်နောက်ပြီးတော့တစ်ပါတို့ဒုစားတို့အဲ့ဒါကြီးလည်းအသုံးပြုပြီးတော့မနေရရှင်းတာပေါ့နော်သူဟိုးကြီးပဲရှစ်စီမနေရသုံးရတယ်အဲ့ဒါကလမ်းပွင့်သွားတာပဲရှိသေးတယ်ဒါပေမဲ့လမ်းရဲ့ညာဘက်တစ်ချမ်းမှရှိတယ်လေကွင်းပေါ့လေကွင်းထဲကိုရောက်သွားတဲ့အရာတွေကဘာတွေဖြစ်မလဲဆိုတာတော့ဘူးမမသိဘူးအဲ့ဒီအောက်မှာကားဖက်နေရှိတယ်လူဘယ်နှယောက်ရှိလဲဆိုတော့ဘူးမမသိဘူးအခုလက်ရှိနေထားရပျောက်ဆုံးကတော့လူကြီး50နဲ့တရားသားမှရှိတယ်လို့ခံမှန်းလို့ရပါတယ်ရှင်ဟုတ
်ဟုတ်ကဲ့အဲ့တော့အခုလက်ရှိဒီအဲ့ဒီမှာရာသီဥတုပေါ့နော်အခြေအနေကရောဘယ်လိုများရှိပါလဲနောက်ပြီးတော့ဒီမနက်ပိုင်းဒီနေ့မှလည်းထပ်ပြီးတော့ဒီမြေပြိုကျမှုတွေတောင်ပြိုတာတချို့နေရာတွေမှာလည်းရှိရလို့ပြောတော့မွန်တပြည်နယ်လုံးဒီအတိုင်းတာနဲ့ဆိုလို့ရှိရင်ဘယ်နေရာတွေမှာထပ်ပြီးဖြစ်တယ်လို့ဒေါက်ခခိုင်လည်းကြားပါလဲရှင
်ဒီနေ့မနက်10:05မိနစ်မှာချောင်းဆုံမှာဖြစ်ပါတယ်ဆုံးမှာလည်းဒီလိုပဲတောင်ပြူကြတာပါပဲမြေပြူကြတာပေါ့နော်နောက်ပြီးတော့ဟိုကကျွဲကြံမှာပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ်လူတွေတောက်တော့မရှိဘူးဟိုအိမ်နေပါလေတော့ပြူကြပြက်စီသွားတာပေါ့နော်ဒါမျိုးတော့ရှိပါတယ်ဒီနေ့မနေ့မှာပဲဖြစ်တာပါ10နာရီ5မိနစ်ကတော့ချောင်းလုံးပေါ့10နာရီခတ်မှန်းချိန်10နာရီတော့မှာတော့အပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ
်ဟုတ်ကဲ့
ဒါဒီဥရောဆိုလို့ရှိရင်မနေ့တော့မိုးကတော်တော်လေးကြွားတယ်အပေါင်ဘက်ခြံလေးအော်ဟိုဈေးဆိုင်မှာရေတပေးတော်ထက်ကက်တယ
်အဲ့တော့အခုလက်ရှိကုနီကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးပေါ့နော်အဲ့မှာရှိနေတဲ့ဝင်ကြီးဌာနတွေပေါ့နော်အဓိကဘယ်ဝင်ကြီးဌာနတွေကကုနီဆောင်ရွက်ပေးနေတာတွေရှိပါလဲနောက်စခန်းနေပေါ့နော်ယာယီဖွင့်လှစ်ပေးထားတဲ့အနေအထားလေးလည်းနည်းနည်းရှင်းပြပေးပါရှင
်ရေဘေးတက်တာကတော့မွန်ပြည်နယ်တပြည်နယ်လုံးရေဘေးတက်တာပေါ့နော်ရေဘေးတက်စခန်းကတိုက်ဘီးလေးကနေစပြီးတော့ဘီးလေးမှာရှိရယ်အထုံမှာရှိရယ်ဒီနေ့မှာဆိုရင်6နေရာလောက်ရှိရဲ့ကဲကဲကြီးပေါ့နော်ကျွန်မအခုစီးရကဲကဲကြီးစခန်းဖွင့်ထားတယ်တထုံမှာဆို4နေရာဖွင့်ထားတယ်တထုံမှာက၄ဘေးနဲ့ရေဘေးနဲ့နှစ်ခုဖြစ်ပါတယ်ရေဘေးကအိမ်လုံးပေါင်း150ပျို့ကြတာ35လုံးအပီးလုံးကပျို့သွားတာ35လုံးအဲ့ဒီမှာစတင်ချောင်းက6လုံးပါတယ်သာသမီစာဆောင်2လုံး4လုံးပါတယ်ဒါ4ဘေးပါရေဘေးကတော့ကဲကြေးစကန်လေးခုဖွင့်ထားတယ်လူဦးရေ940ကျော်ကဲကြေးစကန်မှာရှိတယ်ဒါကပထုံရဲ့လက်ရှိအနေအထားဖြစ်ပါတယ်အပေါင်မှာကြတော့2မျိုးဖြစ်ပါတယ်ရေပြိုတဲ့ကိစ္စရဲ့နောက်ပြီးတော့ရေသေးတဲ့လူပေါ့နော်ကဲကြေးစကန်ကော200ဖွင့်ထားတယ်လို့ကြည့်ရပါတယ်ဒါပေမဲ့တကယ်တောင်ပြိုသွားတဲ့နေရာမှာကလုံးလုံးကြီးဖြစ်သွားတယ်တောင်ပြိုတဲ့ဖြစ်စဉ်ဖြစ်သွားတယ်ဆိုတော့ဟိုကိုကြီးကလေးကဆပ်ဖွေရေးလုပ်ငန်းပဲရှိပါတော့တယ်အခုချိန်မှာတော့မော်လမြိုင်မှာတော့22နေရာရှိပါတယ်ကဲကဲရေးစခန်း22ခုဖွင့်ထားပါတယ်မော်လမြိုင်မှာရေတင်ထုံကြီး၎င်းချောင်းစုံမူတုံရေတိုင်မယောတန်ဖြူစီရအဲ့ဒီနေရာတွေမှာလည်းရေတင်ပြည်ပြည်များတဲ့တော့စခန်းတွေဖွင့်ထားပြီးလည်းရှိပါပြီဟုတ်အပေါင်ကိစ္စမှာလည်းဒီလိုပဲဆက်ရန်ရအကူအညီတွေအများကြီးတောင်းရပါတယ်လူဒီကဲကဲရေးကတော့လူမှုကူညီမှုအသင်းတွေကဲကဲရေးအသင်းတွေဒါမိတ်တ်တို့အတက်ကြီးမျိုးရဲတို့အတက်မလို့အင်အားကတော့ကျွန်မအထင်150နဲ့200ကြားထုတ်သွင်းထားပါတယ်ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ ဟုတ်ကဲ့ဒီနေ့ကဒီဒုသမ္မတဦးဟင်နရီဘန်ဒီယူလည်းရောက်လာတယ်လို့ပြောတယ်။သူကလည်းဒီတဘာဝဘေးအနေကာကွယ်ရေးမှာအဓိကတာဝန်ယူထားတဲ့ကော်မတီရဲ့ဒီဥက္ကဋ္ဌတယောက်အနေနဲ့လည်းတာဝန်ယူထားတာဆိုတော့သူကိုယ်တိုင်လည်းရောက်လာတယ်ဆိုတော့အဲ့ဒီအနေအထားလေးလည်းနည်းနည်းပြောပြပေးပါဦး။
ဒီလင်းကိုဝင်ပါတယ်ဟုတ်ကဲ့ပြီးတော့ကျွန်တော်စထုံဝင်တာပေါ့နော်။ဒုသမ္မတကအပေါင်မှာတော့တော်တော်လေးစတာလေးခုနလောက်မှပြန်ထွက်တယ်ထင်တယ်။နေကင်းစနစ်တစ်ကျော်ကျော်လောက်ကျန်သွားတာဆိုတော့လေတော့အဲ့မှာတော့သူတို့၆ပတ်ရေးပစ္စည်းတွေပေးလာရဲ့နောက်ပြီးတော့ကဲဒီစကန်နှစ်ခုမှာအပိစကားပြောတော့ပါလို့ရှိပါလိမ့်မယ်။နောက်ပြီးမော်လညာကြီးသွားပါလိမ့်မယ်။မော်လညာကြီးပြီးရင်စိုက်ဆံလန်းကိုဝင်လေလို့ကြားရတယ်။ပြီးလို့ရှိရင်တတဝန်းမြင့်အေးလည်းပါလာပါတယ်။တခြားသောပြောင်းကြည့်ဝင်ကြည့်တို့လည်းပါလာတယ်ဆိုတဲ့အတွက်ကြောင့်သဘာဝဘီနဲ့ပတ်သက်ပြီးတော့အစည်းအဝေးကိုလမ်းညွှန်ချက်တို့လုပ်မယ်လို့ကျွန်မထင်တယ်။မော်လညာကိုလည်းဝင်မယ်ပြီးလို့ရှိရင်တော့အံသွားမယ်လို့ကြည့်ရပါတယ်ဟုတ်
။ဟုတ်ကဲ့ဟုတ်ကဲ့။ဒေါက်ခိုင်ခိုင်လည်းကျေးဇူးများကြီးတင်ပါတယ်နော်ဖြေပေးတာဟုတ်ကဲ့
။ဟုတ်ဟုတ်ကဲ့ပါရှင့်။